ဗြိတိသျှအစိုးရလက်အောက်ကဟောင်ကောင်ကျွန်းကို1998ခုနှစ်မှာတရုတ်အစိုးရစီပြန်ပြီးလွှဲပြောင်းပေးလိုက်တဲ့နောက်မှာတော့ဟောင်ကောင်အုပ်ချုပ်ရေးကိုကွန်မြူနစ်ဝါဒအရတပါတီစနစ်နဲ့ဆောင်ရွက်မှာမဟုတ်ပဲဒီမိုကရေစီနှိကျရွေးကောက်တင်မြောက်ပွဲတွေနဲ့ပဲဆက်လက်အုပ်ချုပ်ခွင့်ပြုမယ်လို့တရုတ်အစိုးရကကတိပေးခဲ့ပါတယ်။ဒါပေမဲ့18နှစ်အကြာပြီးခဲ့တဲ့ဇွန်လမှာတော့ဟောင်ကောင်ရဲ့လွတ်လပ်ခွင့်ကိုပြန်ယူသိမ်းနိုင်မဲ့စက္ကူပြုစီမံကိန်းလို့ခေါ်လို့ရမဲ့ White Paper ဆိုတာကိုတရုတ်အစိုးရကထုတ်ပြန်ခဲ့ပါတယ်။ဒါကြောင့်ဇွန်လနဲ့ဩဂုတ်လတွေမှာဆန္ဒပြမှုတချို့ရှိခဲ့ပြီးလက်ခဲတင်းလင်းဖြစ်နေတဲ့ဟောင်ကောင်နိုင်ငံရေးနဲ့ပတ်သက်လို့စက်တင်ဘာလ22ရက်နေ့မှာတော့တက္ကသိုလ်ကျောင်းသားတွေကတပတ်ကြာတပိတ်ကြီးကိုစတင်လိုက်ပါတယ်။အဲဒီကျောင်းသားတွေရဲ့တပိတ်ကိုပြည်သူတွေကပါပူးပေါင်းလိုက်တဲ့အခါမှာတန်းနဲ့ချီတဲ့ဟောင်ကောင်ကျောင်းသားတွေရဲ့ဒီမိုကရေစီတောင်းဆိုတဲ့တော်လဲတန်ကြီးပေါ်ထွက်လာပါတော့တယ်။ဒီလိုဖြစ်လာတဲ့ဒီမိုကရေစီလှိုင်းလုံးတွေကိုတရုတ်အစိုးရကမျက်ရည်ယိုပုံးတွေနဲ့ပစ်ပြီးလူစုခွဲတဲ့အခါလူတိုင်းကထီးကိုစီဆောင်းပြီးထီးတော်လန်ရေလို့ကဘာမှာတင်စားရတဲ့အေယာမလှုပ်ရှားမှုကြီးဖြစ်လာပါတော့တယ်။ဒီလှုပ်ရှားမှုနဲ့ပတ်သက်လို့ဂျိုရှာဝမ်ဆိုတဲ့အသက်18နှစ်အရွယ်ကျောင်းသားကောင်းဆောင်တယောက်ကပြည်သူကအစိုးရကိုကြောက်စရာမလိုပဲအစိုးရကသာပြည်သူကိုကြောက်ရမယ်လို့ပြောလိုက်တဲ့ဇာတ်ဟာလည်းကမ္ဘာမီဒီယာတွေမှာဖော်ပြခံရတဲ့ဇာတ်တခွန်းဖြစ်သွားခဲ့ပါတယ်။ဒါကြောင့်အခုလိုအင်အားကြီးတဲ့ဟောင်ကောင်ဒီမိုကရေစီလှုပ်ရှားမှုကိုမြန်မာဒီမိုကရေစီရေးလှုပ်ရှားတဲ့နိုင်ငံရေးကောင်းဆောင်တွေကျောင်းသားကောင်းဆောင်တွေကဘလို့ရှုမြင်သုံးသက်လဲလို့မေးမြန်းကြည့်ပါတယ်အရင်ဆုံးအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဘိုးအလုံးမှုဆောင်ကော်မတီဝင်ဦးညံဝင်းကိုမေးကြည့်တော့
ဟောင်ကောင်ရဲ့ပြည်သူတွေပေါ်ကျွန်တော်တို့ကသာနာတယ်ကျွန်တော်တို့အားပေးကြပါတယ်အုပ်ချုပ်တဲ့အစိုးရကသူ့ဝါဒအရဆိုရင်တိုင်းနိုင်ငံများဒီဟာတွေကိုပြည်လည်အောင်လုပ်မယ်မပြည်လည်တဲ့အစိုးရမှသူအကြမ်းဖက်မှာပဲဒါသူတို့ရဲ့ဝါဒဒီတိုင်းပဲရှိတာ哦ဒီပိုင်းမောက်တဲ့သာနာထုတ်ဖော်ရဲဆိုတာဒီမိုကရေစီပေါ့ဗျာအမကွန်ဒရီနိုင်ငံကြီးကကွန်ဒရီနိုင်ငံဓာရီကိုယုံကြည်တာမဟုတ်ဘူးလေအဲ့တော့ဒီကရက်ချာတော်နဲ့တော့ပြေပြောင်းမယ်လို့ကျွန်တော်မထင်ဘူး
ည NLD ဘိုးအလုံးမှုဆောင်ဦးညံဝင်းပြောသွားတာပါထင်ရှားတယ်88ကျောင်းသားကောင်းဆောင်ကိုမင်းကိုနိုင်ကလည်းအခုလိုပြောပါတယ
်ပေါကောင်ကျွန်းကဒီကျောင်းသားပြည်သူတွေရဲ့လှူရှားမှုဟာကျွန်တော်တို့တွေမကပါဘူးတကဘာလုံးကစိတ်ဝင်စားစွာနဲ့အားပေးထောက်ခံနေမှာပါအထူးသဖြင့်ကျွန်တော်တို့ဘဝတူချင်းပေါ့ဗျာဒီလိုဒီမိုကရေစီစိတ်သုံးခံရတဲ့ဘဝတွေမှာနေတဲ့ပြည်သူတွေကအားပေးထောက်ခံကြမှာပဲသူတို့ကျွန်တော်နားလည်တာကတော့ဟောင်ကောင်ကျောင်းပြည်သူတွေဟာဒီမိုကရေစီအခွင့်အရေးတွေမြေပေါင်းများစွာရရှိခံစားခဲ့ရတော့သူတို့အခုလိုဒီမိုကရေစီနဲ့တဲ့လုပ်ရမျိုးဆိုရင်လက်တင်ထားမှာမဟုတ်ဘူးတုံ့ပြန်ကြမှာပဲငုံခံကြမှာမဟုတ်ဘူးကျွန်တော်တို့သူတို့စီကရလိုက်တဲ့အားကောင်းတဲ့အချက်တွေကတော့သူတို့ဟာစိတ်ကူးစိတ်တမ်းလည်းကောင်းတယ်ပေါ့ဗျာဒီလိုလက်တိုင်ဖုန်းလေးခီးတွေကိုတိကျပြတင်ဆက်မှုအနေနဲ့လုပ်နိုင်တယ်တကဘာလုံးကစိတ်ဝင်စားတော့အောင်ကိုလုပ်နိုင်တယ်အဲ့တော့ဒီလှူရှားမှုဟာအမတန်တော့ကျွန်တော်တို့အာစဒေတာတွေမကပါဘူးတကဘာလုံးအတွက်အကျိုးသက်ရောက်မှုတွေများစွာဖြစ်နိုင်တယ်နောက်တစ်ခါကျွန်တော်တို့ဒီကနေပြီးတော့သူတို့ကိုအားပေးထောက်ခံတယ်ဆိုတော့ပြရောပြရပါလိမ့်မယ်ကျွန်တော်နီးပေါင်းစုံနဲ့ဒီဟောင်ကောင်ကျောင်းကကျောင်းသားပြည်သူတွေလှူရှားမှုကိုအားပေးထောက်ခံကြအောင်ပြနေပါတယ်တစ်ဆက်ကလည်းရှိတာကတော့ဗျာထုတ်ချုပ်ရေးဘိုင်းကလူတွေကမရေမရာတဲ့ဂရိတွေနဲ့အဲ့ဒီတပိတ်ကိုထုတ်ခွဲဖို့တော့မကြိုးစားသေးဘူးအတန်းဖက်ထုတ်ခွဲဖို့လည်းမစင်းသာသေးဘူးပေါ့နော်။တခါကငိမ့်ညာဆိုတာလှုပ်ရှားနေတယ်လှုပ်ရှားမှုမှန်တယ်ကကိုစိစဆွေးနေခြင်းအားဖြင့်အပြေရှာသိနေလို့ကျွန်တော်တို့ယုံကြည်ပါတယ
်။ဒါကတော့ကိုမင်းကိုနိုင်ပြောပြသွားတာပါ။တိုင်းရင်းသားကောင်းဆောင်တခုဖြစ်တဲ့ရခိုင်မျိုးသားပါတီဥက္ကဋ္ဌဒေါက်တာအေးမောင်ရဲ့သဘောထားကိုလည်းမေးကြည့်ပါတယ
်။ကျွန်တော်တို့ကတော့ဟောင်ကောင်ရဲ့လက်ရှိဆောင်ရွက်နေမှုတွေကိုကျွန်တော်တို့ကလက်ခံတယ်ကြိုးလေးကြိုးဆိုတယ်။ဟောင်ကောင်ကတိရတိုင်းတဲ့တနင်္ဂနွေစနစ်နှစ်ခုဆိုကြမှာတော့ပြောတာပေါ့။တို့ဒီမြို့တော်ဝန်ရွေးတာတို့ဘာလို့ကအဆန်လဲဒီမှာကြီးရဲ့လုံးဝမှုကိုဖျက်ချင်တဲ့ဘိုးတို့ကျွန်တော်တို့ကတော့ကြိုဆိုပါတယ်ဟောင်ကောင်ရဲ့နောက်မကာဝူရဲ့စသဖြင့်ပေါ့နော်ဒီလွတ်လွတ်လပ်လပ်သွားတဲ့စနစ်တစ်ခုကိုရောက်အောင်တရုတ်ပြည်ကိုသတင်းပေးစေချင်တယ
်ရခိုင်မျိုးသားပါတီဥက္ကဋ္ဌဒေါက်တာအေးမောင်ပြောသွားတာပါကျောင်းသားသမဂ္ဂတွေရဲ့သဘောထားနဲ့ပတ်သက်လို့လည်းဗမာနိုင်ငံလုံးဆိုင်ရာကျောင်းသားသမဂ္ဂများအဖွဲ့ချုပ်အထွေထွေအတွင်းရင်မှုမဖြူဖြူအောင်ကအခုလိုပြောပါတယ်
အနာဒူကဥဆောင်ပြီးတော့ဒီဟောင်ကောင်ဒီမိုကရေစီရေးကိုစပြီးတော့တောင်းဆိုရဲနောက်ပြီးတော့ပြည်သူလူထုကပါပေါပေါင်းပါဝင်ကြရဲပေါ့နော်အခုဆိုလို့ရှိရင်လည်းဒီလှုပ်ရှားမှုကအကြမ်းဖက်ပြုခွင့်ခံနေရမျိုးတွေလည်းတွေ့ရတယ်ဒါကျွန်တော်တို့နိုင်ငံမှာရှိတဲ့ចောင်းသားလူတွေရဲ့ကျွန်တော်တို့တမန်ကြောင့်လည်းဆက်စပ်နေရှိရဲဆိုတော့ကျွန်တော်တို့သဘာဝပါဝင်ပေါ့နော်ចောင်းသားဒူကလည်းဟောင်ကောင်ဒီမိုကရေစီရေးလှုပ်ရှားတဲ့ចောင်းသားတွေပြည်သူတွေနဲ့တစ်ဆက်တည်းရှိရဲကျွန်တော်တို့တို့အားပေးထောက်ခံတဲ့ဆောင်ကြောက်ပြပါတယ်ကျွန်တော်တို့ဒီနေ့ဆိုလို့ရှိရင်လည်းဒီဟောင်ကောင်ចောင်းသားရဲ့ဒီမိုကရေစီလှုပ်ရှားမှုကိုထောက်ခံတဲ့ဒီနေ့ကျောင်းသားသမဂ္ဂရဲ့ကျောင်းသားတွေကနေပြီးတော့ထောက်ခံတဲ့ကမ်ပိန်းပေါ့နော်ကျွန်တော်တို့ရဲ့စိတ်ချမ်းသာချက်တွေဆန္ဒတွေသူတို့ကိုထောက်ခံအားပေးတဲ့ဟိုစာရင်းတွေစာရဲပုံမှာရေးပြီးတော့ကျွန်တော်တို့ရေးလှုပ်ရှားနေတဲ့သူတွေစီကိုကျွန်တော်ရောက်အောင်ပြဖို့တော့မှာဖြစ်ပါရဲ့
ဒါကတော့ဗကသမြအဖွဲ့ချုပ်ရဲ့သဘောထားကိုပြောပြသွားတာပါမနေ့ကတောက်ကြနေမှာတရုတ်အစိုးရလိုလာတဲ့အုပ်စုတွေရဲ့တက်ခိုင်မှုကြောင့် စနပြကြောင်းသားတို့ထွေထွက်တန်ရုပ်ဖြစ်ရပြီးဒီနေ့ဆိုရင်ဟောင်ကောင်အချို့အာဏာပိုင်တွေကဒီမိုကရေစီတောင်းဆိုတဲ့ကြောင်းသားတွေကိုဖြိုခွဲဖို့ရာဇဝတ်ကိုင်းတွေတုံးပြီးနှိမ်နှင်းဖို့ကြိုးစားနေပြီးဆိုတဲ့ဆွဆက်ချက်တွေတရင်တွေလည်းပေါ်ထွက်လာခဲ့ပါတယ်။တောက်ကြနေညကအကြံဖက်မှုနဲ့ပတ်သက်လို့လူရှိယောက်ကိုထိန်းသိမ်းထားတဲ့လူရဲကပြောပါတယ်။ဒါကြောင့်အရင်ကတည်းကရရှိထားတဲ့လှု